မြန်မာနိုင်ငံရခိုင်ပြည်နယ်ရဲ့အခြေအနေတွေနဲ့နေဆက်ကိုပါကြော်ဖြတ်ပြီးဖြစ်ပေါ်တဲ့ပြဿနာတွေဆိုးဝါးလာနေတဲ့အတွက် American EU Europe တမကန်တခြားအလှူရှင်နိုင်ငံတွေအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကလည်းအထူးစိတ်ပူစဲဖြစ်ကြောင်းဇွန်လ20နိုင်ငံတကာဒုက္ခသည်များနေ့မှာပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပြန်အရက်သားတွေကိုကာကွယ်ပေးဟာအထူးအရေးကြီးကြောင်းလဲနိုင်ငံတကာဒုက္ခသည်များနေ့မှာကြေညာချက်ထုတ်ပြန်ထပ်လောင်းပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာတွေလုံခြုံစွာနဲ့ဂုံတိတ်ခါရှိရှိမိမိတို့ဆန္ဒအဖျောက်ဌာနေပြန်နိုင်မှုမျှော်လင့်ကြောင်းလဲပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတိုက်ပွဲတွေပြင်းထန်နေပြီးလူသားဆန္ဒမှုအခြေအနေဟာဆိုးနေတဲ့အတွက်မကြာခင်ကာလအတွင်းတော့ဖြစ်နိုင်ခြင်းရှိအောင်မှာမဟုတ်ဘူးလို့ပြောပါတယ်။အချိန်နဲ့မှာပဲဘင်္ဂလားဒေ့ရှ်အစိုးရကလည်းရခိုင်ပြည်နယ်ထဲရိုဟင်ဂျာတွေအတူတကွရှင်တွဲနေထိုင်နိုင်မှုအခွင့်အမ်းတွေတိုးလာအောင်ဝိုင်းဝန်းပြီးတော့ရင်းနှီးမြှုပ်နှံမှုနိုင်ငံတကာအသိုင်းအဝိုင်းကိုပန်ကြားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအခက်အခဲမျိုးစုံကြားကရိုဟင်ဂျာတစ်တက်တမ2,000လောက်ကိုနေခွင့်ပေးထားတာ9နှစ်နီးပါးရှိနေပြီဖြစ်ပြီးသူတို့အတွက်ရေရှည်မြန်မာပြည်ပြန်နိုင်ရေးအဖြေရှာမှသာဒီပြဿနာကိုဖြေရှင်းနိုင်မယ်လို့ဂျနီဗာမှာရှိတဲ့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တန်ယုံတာဝန်ခံဆန်ချီတာဟက်ကပြောပါတယ်။